ဒီမနက်မှာဒီနေ့အတွင်းချူချူချာချာဆန်းထက်တိုးလာတာဟာဆန်စပါးစိုက်တွေးကဏ္ဍမှာခင်မီစက်ကရီယာတွေပိုးပြီးတုံးလာတာကြောင့်ပါလက်ရှိမြန်မာနိုင်ငံရဲ့ဆန်လုံငန်းမှာစက်ကရီယာသုံးဆွဲနေတဲ့အခြေအနေကိုသိရအောင်မြန်မာနိုင်ငံဆန်လုံငန်းရှင်များအတန်းကဥမျိုးအောင်ကျော်ကိုနေ့လည်ပြီးကြံပြပေးပါပ
ါဒီနေ့ကျမမြန်မာနိုင်ငံရဲ့ဒီပတ်ပြည်ပုံမှုကတန်ချိန်၃တန်းပေါ့နော်၃တန်းဆိုရဲအတိုင်းကြခုရောက်သွားတယ်အဲ့ဒီတခါမှ record မဖြစ်ဘူးတန်ချိန်၃တန်းကြီးကိုကျင်ပူးလို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနေ့မှမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လင်းဆက်ဤကထူးခြားခြားတိုးလာတာတော့သိမရှိပါဘူးဒါကြောင့်ဆန်ထွက်တိုးလာတာပါလေ
ဆုံးလုံးမှုတိုးတက်ခြင်းဆိုတဲ့အပိုင်းမှာတော့အတောင်သူတွေမှာယူကောင်းမျိုးတန်းသုံးဆွဲမှုနည်းနည်းလေးပူလာတယ်သုံးဆွဲအောင်မှန်သူအဝိုင်းနဲ့သူရှိလာတယ်အဲ့ဒါတစ်ပိုင်းပေါ့နောက်ပြီးတော့ဟိုဆိုင်အင်ဂျူရီဘိုင်းမှာဤပညာဘိုင်းဒီမှာလူလာတဲ့ဆန္ဒရှိလာတာလေးညာတယ်ဟိုစိတ်သိမ်းမှုစနစ်ပိုင်းမှာလူငယ်ကြီးကအကုန်နိုင်ငံသားကိုဖတ်သွားတဲ့အခါကျတော့လူသားရှားပါးမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်အဲ့ဒါအတွက်ကိုစိတ်သိမ်းချွေလေးတက်ပြီးပို့ပြီးတော့သုံးဆွဲလာတာအခုဆိုလေးနှစ်ပတ်ဝန်းကျင်လောက်မှာထူးထူးခြားခြားတိုးတက်လာတယ်။စိတ်သိမ်းချွေလေးရဲ့ combine harvester ပေါ်လာတဲ့အတူဒေဝတ်ကြီးကသူ့မှာငွေဝါဆိုလေစေရီကားလောက်ပိုင်နေသူနေသူတို့ရဲ့ဒီလေယာဉ်လုံငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်နေတလားလောက်ကြီးကြီးကြီးကြီးကြီးမှသိမ်းလို့ရတယ်။ဘုခါတော့တရက်နည်းအတွင်းမှာစေရီကားခါလေးပြီးသွားပြီးစပါးဖြစ်သွားတာပေါ့နော်။အဲ့ခါကျတော့ဒီစပါးတွေကိုဟိုပါပေါ့နော်နိုင်နိုင်ငင်းလေးကင်ွယ်ဘူးခက်ခဲရှိကြတော့ဒီဆန်သက်တွေကိုဒါရဲစပါးကျွန်တော်အစူချိန်တိုင်းရောင်းရတဲ့ကိစ္စလေးဖြစ်လာတယ်ပေါ့နောက်တစ်ခါကလည်းရိတ်တဲ့တင်းတဲ့အချိန်မှာရာသီဥတုရဲ့အကန့်အသတ်တွေရှိလာတဲ့ခါကျတော့ဒီစပါးတွေ၆ခုအတွက်ကိုစက္ကရိယာတွေတုံးလာတဲ့အချိန်ကိုတွန်းအားပြီးလာတာပေါ့နော်ဟိုကကျွန်တော်စပါး၆ခန့်ပြည့်တယ်လေကျင်းပြည်သက်တွေလည်းရှိသလိုကျွန်တော်တို့ကဒီငန်းနေပြီးတော့2005လောက်ကနေကျွန်တော်ဒီပညာရလာပြီးတော့2005နှစ်ပုံမှန်နေစားပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ဒီငန်းပုံစံစပါး၆ခန်းသက်ကြီးကျွန်တော်တို့ကဘဝကြီးကိုစားပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်အဲအရာတွေကလည်းအခုခြေပိုင်းမှာသုံးချက်မှုတိတ်မများပါနဲ့ဒီဘက်3နှစ်လောက်ပြင်မှာတော်တော်လေးကိုများပြားလာတာပေါ့နောက်ပြီးတော့တရုတ်ပြည်က6ခန်းသက်ကြီးဝင်လာတယ်ထိုင်ဝမ်ကိုရီးယားဂျပန်ရီလာတယ်အိန္ဒိယလာတယ်ပေါ့နော်စသဖြင့်ဒီလို6ခန်းသက်ကြီးသုံးချက်မှုဒါပဲပြောကျွန်တော်တို့ဆန်စပါးကြီးအလီလွင့်ကြီးတော်တော်လေးနည်းသွားတယ
်ဒီတိုင်းတတိနည်းသွားတာပါလေ
ဒီသမားကြီးရဲ့သမယိုးကြရင်သိမ့်မှုစနစ်ပေါ့နော်ဟိုလက်နဲ့ရိတ်ကိုင်းနဲ့လှလူနဲ့ပယ်ပြီးချွေလေးစနဲ့ချွေတောင်းလို့ရှိရင်ကောက်ပြက်ကြီးဖြတ်ပြီးငွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲဒီမှာစပါးဖြစ်တဲ့အချိန်ကြီးရနေဆက်နဲ့တခါတည်းတည်းရဲ့ခွန်းနည်းလောက်တွင်မှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့ဒီလိုဆက်ကြည့်သုံးတဲ့အခါကျတော့ရင်သိမ့်မှုအလီလွင့်တော်တော်လေးကိုနေသွားတယ်ကျွန်တော်မြင်လာတော့ဒီစပါးဖြစ်တဲ့အဆင့်မှာ900ကျန်လုံးလောက်ပဲတက်တာနောက်ပြီးတော့ကျွန်တော်ဆန်သက်ဒီမှာစပါး6ခန်းသက်ကဒီဆန်သက်ဒီနဲ့အဆင့်မြင့်လာတဲ့ခါကျတော့တော်တော်လေးလင်းလင်းမှုနင်းလာတယ်ပေါ့နော်နောက်ကလာစတာရီဝိုင်းတက်ပါ냐ဆိုတော့နင်းလာတဲ့ခါကျတော့ဒီဆန်သက်အပိုင်းကြီးကျွန်တော်တောင်သူလယ်သမားကြီးအပိုင်းကြီးလင်းလင်းမှုဒီကျွန်တော်မြင်တော့600ကျန်လုံးလောက်ကိုညော့သွားတဲ့သဘောရှိတယ်ငဘောကဆိုရင်ဒါ2500ကျန်လုံး300လုံးလောက်ကြပြီကြာပြီးဘူးဆိုလို့ရှိရင်တော်တော်များများလင်းလွင့်သွားတဲ့အချိန်များနေအတိုင်းတာတူတူကြောပါသွားတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံဆန်စပါးထုတ်လုပ်မှုကတနည်းတန်ချိန်တန်း30လောက်ရှိတယ်အဲဒါ600ကျန်လုံးညော့နေရင်ကျွန်တော်တို့က3တန်းပတ်ဝန်းကျင်လောက်တက်တာပါတယ်3တန်းကကျွန်တော်တို့ဘာမှလေဝင်းတစ်ဒီ area တစ်ဒီမတူဘဲနဲ့ကျွန်တော်တို့အိတ်ထဲကို3တန်းပြန်ရောက်လာတဲ့သဘောပဲအဲဒါစပါး3တန်းဒီအကျန်းများဖြင့်ဆန်တန်ကြီးအပြင်တိကျမှ9တန်းလို့ပြောလို့ရတယ်ပေါ့နော်ဒါအရေးသွင်းရင်ဆန်းပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်ဒီမှာပြပတင်ဖို့ရာဒီလေတပန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ညော်နေမှုနေတာရေမျိုးရောက်ကျွန်တော်တို့တိုးတက်လာတာကြီးရောက်ကျွန်တော်တို့ရဲ့ဒီထုံးလုံးမှုဒီအနည်းဆုံးတပန်းဝဲလောက်ချက်ပေါင်းလိုက်ရင်3နာကျွန်တော်တို့ဘာမှမထိခိုက်ပဲနဲ့တိုးတက်လာတဲ့ဆိုတဲ့သဘောလို့ယူရပါလေ
အမြဲမနိုင်ငံမှာဒီတမျိုးကြလုံနေရတယ်အခုဆိုစက်တွေတုံးလာတဲ့အကြောင်းဒီလိုတိုးချက်လာတာပေါ့နော်ဆိုတော့ဘလို့စက်တွေတုံးရင်ကောင်းမလဲဘလို့နီးပညာကပို့ပြီးတော့ထိထိရောက်ရောက်လုံထိုင်နေအဲ့ဒါလေးနည်းနည်းပြောပြပေးပါဦ
းကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြည့်လိုက်ရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းအမြင့်သွေးတောင်းဆိုမှုတွေပုံပုံများလာတယ်ဒီနေ့တွေဆယ်စုနှစ်မစုလောက်ပြန်ကြည့်ကျွန်တော်မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးကျေးများတဲ့အကြောင်းအာဖရိကမာကတ်အာဖရိကဈေးကွက်ကစက်ဝဲများတဲ့25ရာခိုင်နှုန်းဆန်အဖြစ်ကိုပဲကျင်းပလာနေတာနေပြီးတော့အခုဆိုရင်က25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့စူပါဖိုင်လို့ခေါ်တဲ့900ရာခိုင်နှုန်းဆန်တွေတမ်းမြင့်ဆန်တွေပါတော်တော်များများကျင်းပလာတယ်နောက်ပြီးတော့ဝင်လို့အားရရှိလာတယ်ပေါ့နော်အဲ့တော့ဒီသီတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစပါးကြီးစပြီးတော့ရိတ်တယ်ကအိုင်တွင်ချင်းသိမှုမှာစနစ်ချနာဖို့အရင်အရေးကြီးပါတယ်စပါးကြီးကိုချိန်တဲ့တပင်းကြီးချောက်ဖို့သွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စပါးကြီးချိန်ချင်းမှာအဆူတန်းများတဲ့အတွက်ကြောင့်သူ့ကိုမပြတ်မစီအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျချောက်ဖို့အတားပေါ့နော်ဒါကြောင့်မလို့စပါးချောက်ကံစည်လိုပါတယ်နီးလိုက်တဲ့စပါးကြီးစပါးချောက်ကံစည်သုံးနဲ့စပါးကဆိုင်ပတ်တည်ပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အဆင့်တန်းကြီးပြင်မှုလိုပါတယ်မြန်မာနိုင်ငံလူအချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့လင်ယာရီနဲ့ပတ်သက်ရင်ကုန်ထုတ်လိုင်းနဲ့စနစ်ကျမှုရည်သွင်းမြောင်းနေစနစ်တကျပူအပွက်တွေကိုလည်းပြေချာစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုရယ် land consolidation ဆိုရယ်ဒီအနေနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရင်အရေးကြီးပါတယ်အဲ့ဒါလေးမျိုးနဲ့ပြုလုပ်မယ်ဆိုရင်တော့တည်ယူစည်းကြီးရောလာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးစက်ကြီးရာတွေဆက်မှုနေရာကိုကြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစည်းကြီးရောလာမယ်လူလုံအားလိုအပ်ချက်တွေရောလာရင်ကျွန်တော်တို့ဒေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းဒီကြကြအားဆိုင်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေဒီပညာပိုင်းတွေစက်ကြီးရာပိုင်းတွေမတန်လိုအပ်တယ်
မြန်မာနိုင်ငံဆန်လုံငန်းရှင်များအပင်ကဥမျိုးအောင်ကျော်ရဲ့ကြောကြားခြင်းနဲ့ဒီတင်းပတ်အတွက်သိပ္ပံနဲ့မိခင်ရဲ့ကဏ္ဍကိုဒီမှာပင်ရန်လာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်